ယူကရိန်းငြိမ်းချမ်းရေးဒုတိယညီလာခံကျင်းပနိုင်ရေးနဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်ချုပ်ဆိုရေးကိစ္စရပ်ကိုဆွေးနွေးဖို့ Kiev ကိုရောက်လာတဲ့ Slovenia သမ္မတနာတာဆာပရစ်မူဆာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကကြိုဆိုပါတယ် EU ဖွဲ့စည်းတဲ့ရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်အပါအဝင်လုံခြုံရေးသဘောတူညီချက်၃ခုအတွက်လက်မှတ်ရေးထိုးနိုင်တဲ့ Brussels မှာကျင်းပတဲ့ EU ဥရောပသမ္မတညီလာခံကလည်းသမ္မတဇယ်လန်စကီပြန်လာပြီးနောက်တနေ့ဖြစ်တဲ့တောက်ကြံမှာဆလိုဗီးနီးယားတပ်ခေါင်းဆောင်ကိုယူကရိန်းကိုလာရောက်တာဖြစ်ပါတယ်။အခုလိုသဘောတူညီချက်တွေချုပ်ဆိုနိုင်တာဟာယူကရိန်းအတွက်သာမကဥရောပတိုက်တစ်ခုလုံးအတွက်လုံခြုံရေးကိုတိုးမြင့်လာစေတယ်လို့လည်းပြောပါတယ်။ဆလိုဗီးနီးယားတပ်မတော်နဲ့ပူးတွဲပြုလုပ်တဲ့တရန်လာရှင်းလင်းပွဲမှာတော့သူတို့နှုတ်ဦးဟာဒီလအစောပိုင်းဆွစ်ဇာလန်မှာချင်းပါတဲ့ယူကရိန်းငြိမ်းချမ်းထိပ်သီးအစည်းအဝေးလို့ညီလာခံမျိုးဒုတိယအကြိမ်ချင်းပါရေးအတွက်အစည်းအဝေးတွေဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဂျူလ15-16တွင်မှချင်းပါတဲ့ဆွစ်ဇာလန်အစည်းအဝေးကိုနိုင်ငံပေါင်း100နိုင်ငံနဲ့အဖွဲ့အစည်းမျိုးစုံကတက်ရောက်ခဲ့ကြတာဖြစ်ပါတယ်။